21ရာစုပင်လုံနီလာကန်ကိုတက်ရောက်လာတဲ့ဝါပြည်သွေးစီညီညွတ်ရေးတက်မတော် UWSA ကိုယ်စားလှယ်အဖွဲ့အတွက်စီစဉ်နေရချထားမှုအားနည်းတဲ့အပြင်ခွဲခြားကက်သက်ခံခဲ့ရတဲ့အတွက်ညီလာကန်ကိုဆက်မတက်ပဲထွက်ခွာလာတဲ့အကြောင်းကို UWSA ဘက်ကပြောကြားခဲ့ပါတယ်။ဒီဖြစ်ဖြစ်နဲ့ပတ်သက်လို့ NLD အစိုးရငြိမ်းချမ်းရေးကော်မရှင်ဘက်က UWSA ကိုတောင်းပန်ခဲ့ပြီးနီလာကန်အတွင်းစီမံခန့်ခွဲမှုအားနည်းချက်တချို့ကြောင့်အဆင်မပြေဖြစ်ခဲ့တဲ့ပေါ်နားလည်ပေးဖို့မြစ်တာရက်ခံခဲ့ပါတယ်။အသေးစိတ်ကိုမန်အင်ဂျင်နီယာကပြောပြပေးမှာပါ
။ငင်းကြီးနီလာကန်ကနေနှုတ်ထွက်လာတဲ့ဝါကိုစလေဖွဲ့ဟာရှမ်းပြည်အရှေ့ချမ်းမှာရှိတဲ့ UWSA ဌာနချုပ်ကိုမနေ့ကပြန်လည်ရောက်ရှိခဲ့ပါတယ်။သူတို့အနေနဲ့နီလာကန်ဆက်မတက်ပဲထွက်ခွာလာတဲ့အကြောင်းရင်းဟာနီလာကန်အတွင်းသူတို့အပေါ်ကန့်သတ်မှုတွေရှိခဲ့တာကြောင့်ဖြစ်တယ်လို့ဝါကိုစလေအဖွဲ့ဦးဆောင်သူ UWSA တောင်ပိုင်းဆက်ဆံရေးယုံဒုတိယတာဝန်ခံဦးညီရန်ကသတင်းတောက်တွေကိုခုလိုပြောပါတယ
်ကျွန်တော်ချဝင်နေနေကြတာပြီးကပ်ဝေးပြီးကြတာလိလာသူအနေနဲ့ပြောတော့သူတို့ကလဲပေးမယ်လဲပေးမယ်ဆိုပြီးညအတိတ်လည်းမတည်ရမမိုးရင်းနောက်ရထပ်ထပ်တော့ဒီခဲဝင်မရဟိုခဲဝင်မရဟိုမှာတော့မရတန်တက်ချက်တဲ့အမည်မျိုး
နီလာကန်စီစဉ်သူတွေဘက်ကအားနည်းချက်တွေရှိခဲ့တဲ့အတွက်အခုလိုဖြစ်ရမျိုးပေါ်ပေါက်ခဲ့တာဖြစ်တယ်လို့မြင်မိကြောင်း27ရာစုပင်လုံနီလာကန်ကိုတက်ရောက်နေတဲ့ NDAA မိုင်းလာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်က VOE ကိုပြောပါတယ
်။နားလည်မှုတော့နည်းနည်းလွဲတော့လွဲနေတယ်။ပြင်းစင်းရတဲ့နေရာမှာဆိုနည်းနည်းတော့မပြည့်စုံဘူးပေါ့။တခြားတော့ပြဿနာမရှိပါဘူး။ကျွန်တော်စက်တက်နေတယ်။ကျွန်တော်တို့အားလုံးပေါ်တော့တက်ထွက်တော့16ရောက်ဒါပေမဲ့တချို့ကတော့ဒီဒေသမှာမရောက်ဘူးဆိုတော့တချို့နေရာမှာတော်တော်လေးလာတဲ့နေရာရှိတယ်။တကယ်စုတက်တယ်လို့ခွင့်ရောက်ပေါ့။
အခုလိုပြည်ထောင်စုငင်းငယ်ညီလာကန်အစ်စ်မျိုးမှာအရေးပါတဲ့တိုင်းဒါခေါင်းဆောင်တွေအတွက်နေရာချထားရေးမှာအားနည်းချက်တွေရှိနေကြောင်းညီလာကန်ကိုလေ့လာသူအဖြစ်တက်ရောက်နေတဲ့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူရဲ့သင်တန်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငင်းကပြောပါရစေ
။အထူးသဖြင့်တော့ဒီစီမံခန့်ခွဲမှုမှာအားနည်းချက်တွေရှိတာပေါ့နော်။သူတို့ကဒီဝန်ကြီးဌာနကဝန်ထမ်းတွေကိုနေရာချထားတယ်။ချထားတဲ့ခါကျတော့conflict sensitivity ခေါ်တာပေါ့ဒါဒီတိုင်းသားခေါင်းဆောင်တွေဘယ်လိုနေရာပေးရမယ်ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့အဲ့လိုဟာတွေမှာအားနည်းတဲ့လူတွေ
အခုလိုညီလာခံအတွင်းအဆင်မပြေဖြစ်ခဲ့တဲ့အပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဝါကိုစလဲအဖွဲ့ကိုရှင်းပြတောင်းပန်ဖို့ကြာသာပတိနေ့ကညွှန်ကြားခဲ့ပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကလည်း UWSA ဥက္ကဋ္ဌဦးပေါ့ယူချန်းစီကိုနားလည်ပေးဖို့မေတ္တာရက်ခံတဲ့တရားဝင်စာကိုမင်းကရက်ဆွဲနဲ့အများပြည်သူသိအောင်ထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီမေတ္တာရက်ခံစာမှာတော့ညီလာခံတက်ရောက်လာတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုနိုင်ငံတော်ကဒန်းတူညီတူသဘောထားကြောင်းနဲ့ညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်အချို့ကြောင့်အဆင်မပြေဖြစ်ခဲ့ရမှုများရှိခဲ့သည်ကိုနားလည်ပေးဖို့မေတ္တာရက်ခံကြောင်းဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်အခြေဆိုင်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့မိုင်းလောင်းအဖွဲ့တို့အနေနဲ့27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဖိတ်ကြားခဲ့တာပါသူတို့နှစ်ဖွဲ့လုံးအနေနဲ့ဒေါက်ဆန်းစုကြည်ဥဆောင်ကျင်းပတဲ့ပြည်ထောင်စုငင်းငယ်ရေးညီလာခံကိုထောက်ခံတယ်လို့ပင်လုံစိတ်တက်နဲ့ညီတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ဖို့လူလားကြောင်း NDAA မိုင်းလာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်ကဆိုပါတယ
်ကျွန်တော်တို့ကလက်စကြီးရစုပင်လုံညီလာခံရဲ့ဒီရွေးချယ်ပေါ်ငွေငင်းရေးညီလာခံဆိုတော့ကျွန်တော်တို့အပြည့်အဝထောက်ခံတယ်နောက်ကျွန်တော်တို့လည်းအင်ဒီအနေနဲ့ဆိုလို့ရှိရင်ဇောဇောအထွေထွေတက်လေးဟာပြည်တော်စိတ်တနဲ့ညီတဲ့ကိုယ်ပိုင်အချုပ်ခွင့်ရဒေတာတခုလူချင်းလေဆိုအဲ့လိုပဲတင်ကြတယ်
။ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ3ရက်နေ့အထိနေပြည်တော်မှာ4ရက်ကြာကျင်းပနေတဲ့ပြည်တော်စုငင်းငယ်ညီလာခံကိုတိုင်းသားလက်နက်ကိုင်21ဖွဲ့တဲက18ဖွဲ့တက်ရောက်ခဲ့ပြီးဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုတင်ပြခဲ့ကြပါရဲ့ရှင်။